မြန်မာနိုင်ငံရဲ့ပညာရေးနဲ့ကျန်းမာရေးအဆင့်တန်းတွေတိုးတက်ကောင်းမွန်လာစေရေးကြိုးပမ်းဆောင်ရွက်ဖို့ရည်ရွယ်ချက်နဲ့ဖွဲ့စည်းလိုက်တဲ့စုဖောင်ဒေးရှင်းဖွဲ့မွဲအခမ်းအနားကိုတနင်္ဂနွေနေ့ကရန်ကုန်မြို့မှာကျင်းပခဲ့တာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ခဲ့တယ်လို့ဒီဖွဲ့ရဲ့ဗဟုအဖွဲ့ဝင်တဦးဖြစ်တဲ့ကဘာကျော်ရုပ်ရှင်မင်းသမီးမီရှယ်ယူလည်းတက်ရောက်ခဲ့ပါတယ်ဒေသတွင်းမှာနောက်ကျကျန်နေတဲ့မြန်မာနိုင်ငံရဲ့ပညာရေးနဲ့ကျန်းမာရေးအဆင့်အတန်းတွေထိုးတက်ကောင်းမွန်လာအောင်နိုင်ငံတကာကဝိုင်းဝန်းကူညီကြဖို့လဲတောင်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်မြန်မာနိုင်ငံဟာတချိန်ကဒေသတွင်းမှာပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာထိုးတက်ကောင်းမွန်တဲ့နိုင်ငံတစ်ခုဖြစ်ခဲ့ပေမဲ့အခုအချိန်မှာတော့အိန္ဒိယနိုင်ငံတွေကိုအမိလိုက်နိုင်ဖို့အများကြီးလှုံ့ဆော်ရအောင်မှာဖြစ်တယ်လို့စုဖောင်ဒေးရှင်းဖွင့်ပွဲနဲ့ပတ်သက်လို့ဒီဖောင်ဒေးရှင်း website ကနေတဆင့်ဒေါက်ဆန်းစုကြည်ကအမှားစကားပြောကြားခဲ့ပါတယ
် Once upon a time we were considered the most progressive nation in Southeast Asia. Our healthcare system was seen as one of the best if not the very best in the region.And the same for our education system.
တချိန်လုံးကတော့ကျမတို့နိုင်ငံဟာရှေ့တောင်အာရှမှာအဖွံ့ဖြိုးအတိုးတက်ဆုံးနိုင်ငံတစ်ခုအဖြစ်အသိအမှတ်ပြုခံခဲ့ရတာပါ။ကျမတို့ရဲ့ကျန်းမာရေးစနစ်ဟာဒေသတွင်းမှာအလွန်တရာကောင်းလွန်တာမျိုးမဟုတ်ဘူးဆိုရင်တော့အကောင်းဆုံးနိုင်ငံတွေထဲမှာတော့တစ်ခုပါဝင်ခဲ့ပါတယ်။ပညာရေးစနစ်မှာလည်းအလားတူပါပဲ။အခုချိန်မှာတော့ကျမတို့နိုင်ငံဟာအိန္ဒိယချင်းနိုင်ငံတွေအားလုံးရဲ့နောက်မှာကျန်ရစ်နေပါတယ်။ဒါကြောင့်ကျန်းမာရေးနဲ့ပညာရေးအဆင့်အတန်းတွေပြန်လည်တိုးတက်ကောင်းမွန်လာဖို့အချိန်ဟုန်နဲ့ဆောင်ရွက်သွားခြင်းပါတယ်။ကျမတို့ရဲ့ကြိုးပမ်းမှုတွေမှာစေတနာသရတရားထက်သန်စွာနဲ့ဝိုင်းဝန်းကူညီကြဖို့လူဒန်းကြဖို့တိုက်တွန်းခြင်းပါတယ်လို့ဒေါက်ဆန်းစုကြည်ကပြောသွားတာပါ။ဒေါက်ဆန်းစုကြည်ဦးဆောင်ဖွဲ့စည်းလိုက်တဲ့စုဖောင်ဒေးရှင်းကိုကမ္ဘာဝကအမျိုးသမီးခေါင်းဆောင်တွေကလည်းအားပေးကူညီခဲ့ကြတယ်လို့ဒီအဖွဲ့ရဲ့ဦးဆောင်နိုင်ရကတွေထဲမှာအမေရိကန်သမ္မတဂရော့ဟောင်းလော်ရာဘုရှ်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟယ်လရီကလင်တန်တို့လည်းပါဝင်ပါတယ်။မနေ့ကကျင်းပတဲ့ဒီဆူဖောင်ဒေးရှင်းဖွင့်ပွဲအခမ်းအနားမှာဒေါက်ဆန်းစုကြည်ရဲ့ဘဝတစိတစောင်းကိုရိုက်ကူးထားတဲ့ The Lady ရုပ်ရှင်ဇာတ်ကားတွေကအဓိကသရုပ်ဆောင်ကမ္ဘာကျော်ရုပ်ရှင်မင်းသမီးမီရှယ်ယူလည်းတက်ရောက်ခဲ့တာပါ။သူ့အနေနဲ့ဆူဖောင်ဒေးရှင်းမှာဘုတ်အဖွဲ့ဝင်တယောက်အဖြစ်နဲ့ပါဝင်ခွင့်ရတဲ့အတွက်ဂုဏ်ယူတဲ့အကြောင်းမီရှယ်ယူကပြောသွားခဲ့ပါတယ်
။ As a member of the board of the Sioux Foundation,I am incredibly proud and honored to join with Dorsu as she begins the next chapter of her life and
continues to improve the lives of her fellow citizens. Sioux Foundation ရဲ့ဘုတ်ဖွဲ့ဝင်တယောက်အနေနဲ့ကျမသိတ်ကိုဂုဏ်ယူပါတယ်။ဒေါန်ဆန်းစုကြည်အနေနဲ့သူမဘဝရဲ့ကဏ္ဍသက်တစ်ခုကိုစတင်နေချိန်မှာမြန်မာပြည်သူပြည်သားတွေရဲ့လူနေမှုဘဝတွေတိုးတက်ကောင်းမွန်ဖို့ကြိုးပမ်းနေချိန်မှာကျမအနေနဲ့လည်းခုလို Sioux Foundation မှာပါဝင်ခွင့်ရတဲ့အတွက်သိတ်ကိုဂုဏ်ယူပါတယ်။ Sioux Foundation ရဲ့ရည်ရွယ်ချက်ကရိုးရှင်းပေမဲ့အခြေခံအကြဆုံးဖြစ်တဲ့ပညာရေးနဲ့ကျန်းမာရေးကိစ္စတွေမှာကူညီဆောင်ရွက်ဖို့ဖြစ်ပါတယ်
။မင်းသမီးမီရှယ်ယူဟာ2011ခုနှစ်ကဒေါက်တာလုခ်ဘက်ဆန်ရိုက်ကူးတဲ့ဒလေးဒီရုပ်ရှင်ဇာတ်ကားမှာဒေါက်ဆန်းစုကြည်အဖြစ်နဲ့ပါဝင်တရုတ်ဆောင်ခဲ့ပြီးတဲ့နောက်2011ခုနှစ်ကမြန်မာနိုင်ငံကနေအာနာပိုင်တွေရဲ့နှစ်ထုံးမှုနဲ့ကြုံခဲ့ရတဲ့သူလည်းဖြစ်ပါတယ်။မနေ့ကဆူဖောင်ဒေးရှင်းဖွင့်ပွဲအခမ်းအနားမှာဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ပြောင်းလဲမှုတွေဟာအများချီးကျူးပြောဆိုနေသလောက်တိတိတသားကြီးတိုးတက်ပြောင်းလဲမှုမရှိသေးဘူးလို့ဝေဖန်ပြောဆိုသွားပေမဲ့သတင်းမီဒီယာလွတ်လပ်ခွင့်အပိုင်းမှာတော့တွတ်တက်မှုတွေရှိလာတဲ့အကြောင်းအသိအမှတ်ပြုပြောသွားခဲ့ပါတယ်
။ Many people have talked about the amazing changes that have taken place in this country and I would like to say quite frankly that these changes have been not all that great.
ဒီနိုင်ငံထဲမှာအမကန်အပြောင်းလဲတွေဖြစ်ပေါ်နေတယ်ဆိုပြီးလူတွေအတော်များများကပြောကြပါတယ်။ကျွန်မကတော့ပုံမှန်လေးလေးပြောရမယ်ဆိုရင်ပြောင်းလဲမှုတွေဟာသူတို့ပြောနေသလောက်မကြီးကျယ်သလိုတိတ်လဲအော်အော်စရာမရှိသေးပါဘူး။ဒါပေမဲ့ကျွန်မတို့အားလုံးမငြင်းနိုင်တဲ့ပြောင်းလဲမှုတစ်ခုတော့ရှိပါတယ်။အဲ့ဒါကတော့သတင်းမီဒီယာလွတ်လပ်ခွင့်တွေပို့ပြီးတော့ရှိလာတဲ့ကိစ္စဖြစ်ပါတယ်လို့ဒေါက်ဆန်းစုကြည်ကပြောသွားခဲ့တာပါ။လွတ်လပ်တဲ့သတင်းမီဒီယာတွေမရှိဘဲခိုင်မာတဲ့ဒီမိုကရေစီစနစ်တည်းရဲ့ထူထောင်ဖို့ဆိုတာမဖြစ်နိုင်တဲ့အကြောင်းနဲ့အာဏာရပုဂ္ဂိုလ်တွေရဲ့လှုပ်ဆောင်မှုတွေကိုစောင့်ကြည့်ဖော်ထုတ်နိုင်တဲ့လွတ်လပ်စွာသတင်းရေးသားဖော်ပြခွင့်တွေမရှိဘူးဆိုရင်အများပြည်သူတွေရဲ့အခွင့်အရေးနဲ့လွတ်လပ်ခွင့်တွေကိုကာကွယ်ဖို့ဆိုတာမဖြစ်နိုင်ဘူးလို့လည်းဒေါက်ဆန်းစုကြည်ကပြောသွားခဲ့ပါသေးတယ်ရှင်။